ဒီကနေ့နေပြီးတော့မှပြန်ချာရေးဝင်ကြီးဌာနက Cherry FM တာဝန်ရှိသူတွေကိုခေါ်ယူတွေ့ဆုံခဲ့ပြီးမိမိတို့သဘောဆန္ဒအလျောက်ဖြတ်သိမ်းပေးဖို့ညွှန်ကြားလိုက်တယ်လို့ Cherry FM ကပြောပါတယ်။ဒါဟာလက်တလောပြီးခိုင်ဖြိုးပါတီရဲ့ဥက္ကဋ္ဌအဖြစ်ရာထူးကရက်ဆိုင်ခံရတဲ့သူရဦးရှိမန်းနဲ့ပတ်သက်မှုတွေအပေါ်နောက်ဆက်တွဲအရေးယူမှုတွေဖြစ်ပေမဲ့လို့မီဒီယာအပေါ်အခုလိုဖိအားပေးတာဟာမလျော်မကန်တဲ့လုပ်ရဖြစ်တယ်လို့တရမီဒီယာတာဝန်ရှိသူတွေကဝေဖန်ပြောဆိုလိုက်ပါတယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားရမှာစုမုံကအပြည့်အစုံကိုတင်ပြပေးမှာပါရှင
်ဟုတ်ပါတယ်လက်တလောပြီးခိုင်ဖြိုးပါတီရဲ့ဥက္ကဋ္ဌအဖြစ်ယာရုကတာဝန်ရက်ဆိုင်ခိုင်လိုက်ရတဲ့သူရဦးရွှေမန်းရဲ့သားဖြစ်သူဦးတိုးနိုင်မန်းနဲ့ချွေးမဖြစ်သူဒေါ်စီစင်လက်တို့ဦးစည်းလောက်ကိုင်းနေတဲ့ Cherry FM Radio အတန်လှင့်လုပ်ငန်းကိုမိမိတို့ရဲ့သဘောဆန္ဒအရာရက်ဆိုင်ပေးဖို့ပြန်ကြားရေးဝန်ကြီးဌာနကဒီကနေ့ပဲနေပြည်တော်မှာခေါ်ယူတွေ့ဆုံပြီးဖိအားပေးပြောဆိုလိုက်တယ်လို့ Cherry FM တာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်း Cherry FM အနေနဲ့ကတော့ကိုယ်သဘောဆန္ဒနဲ့ဖြတ်သိမ်းပေးပါဆိုတာကိုလက်မခံပဲတရားဥပဒေနီလန်အရာစစ်ဆေးဆောင်ရွက်တာကိုပဲရင်ဆိုင်မှုသူတို့အနေနဲ့လိုလားတယ်လို့တုံ့ပြန်ခဲ့ပါတယ်။ Cherry FM ရဲ့အထွေထွေမန်နေဂျာဦးတန်းထွေးစောကပြန်ကြားရေးဝန်ကြီးဌာနဘက်ကခေါ်ယူပြောဆိုခဲ့တာနဲ့ပတ်သက်လို့အခုလိုပြောပါတယ်။
ဟုတ်ကျွန်တော်တို့ကလေသူတို့ဒီခေတ်ကတော့ကျွန်တော်တို့ဒီ FN စစ်ဆက်ပြီးတော့ချုံလင်းဖို့ရက်သက်ဖို့ကိစ္စပေါ့နော်ကျွန်တော်တို့နေကိုကိုတဘောကုသနာနဲ့ကျွန်တော်စာပြင်ခိုင်းပါခင်ဗျာဟုတ်ပြည်သက်တွေကတော့ဒီဘာကြောင့်ချေရက်ဆာမရတော့တာလဲပေါ့နော်ဟုတ်ပြည်သက်တွေကိုပြောစရာကတော့ကျွန်တော်ချေရက်ဆာကိုအားပေးအတွက်ကျေးဇူးတင်ပါတယ်လို့ပဲပြောချင်ပါတယ်ခင်ဗျာ
ပြန်ကြားရေးဝန်ကြီးဌာနဘက်ကဒီလိုမျိုး Cherry FN ကိုဖိအားပေးရက်ဆိုင်ခိုင်းလိုက်တဲ့ဆိုပြီးပြောဆိုမှုအပေါ်အတည်ပြုနိုင်မှုပြန်ကြားရေးဝန်ကြီးဌာနကိုတော့ဆက်သွယ်လို့မရခဲ့ပါဘူးအခုလိုပြန်ကြားရေးဝန်ကြီးဌာနတာဝန်ရှိတဲ့သူတွေဘက်ကတရားဝင်ထုတ်လွှင့်ခွင့်ပြုထားတဲ့ Radio အတန်လွှင့်လုပ်ငန်းတစ်ခုကိုခိုင်လုံတဲ့အကြောင်းပြချက်မပေးဘဲထုတ်လွှင့်နေမှုကိုမိမိသဘောနဲ့ရက်ဆိုင်မှာဆိုပြီးဖိအားပေးတာကတော့ Democracy ခေတ်ပြောင်းနေတဲ့အချိန်မှာမလျော်ကန်တဲ့လုပ်ရဖြစ်တယ်လို့ The Voice သတင်း Editor ချုပ်လည်းဖြစ်မြန်မာနိုင်ငံစာနယ်ဇင်းကောင်စီကတာဝန်ရှိသူလည်းဖြစ်တဲ့ဦးကျော်မင်းဆွေကပြောဆိုလိုက်ပါတယ
်။ဒါကဒီမိုကရေစီနဲ့လုံးလုံးဆက်ကျင်တဲ့ကိစ္စလေ။ဒါကသူတို့ကိုယ်တိုင်လိုင်စင်ခွင့်ပြုထားတဲ့တရားဝင် FM ပေါ့နော် FM station ပေါ့။ပြည်သက်လည်းသူစုဟာတဲ့ဒီပြည်သက်လည်းအခိုင်အမာရှိနေတဲ့မီဒီယာတစ်ခုကိုပြောရမယ်။အဲ့တော့ဒီတိုင်းဒီမှာတော့အာဏာရှင်ဖြစ်တုန်းကတော့အာဏာရှင်ဒီစင်းရဲတလဆိုင်လူတဲ့အခါမှာအာဏာလူတဲ့အခါမှာစုံးနေတယ်လေပတ်သက်တဲ့အခြေအနေတွေကလည်းစီးပင်းခုစီးလုံးမကျန်ရှင်းနေဆိုတဲ့ပုံစံမျိုးရှိတယ်ပေါ့နော်။ဒီတော့ဒီတော့ဥစီမန်းနဲ့ဆက်ဆက်တယ်ဆိုတဲ့ကိစ္စနဲ့ Cherry FM ကိုဒီလိုပြုမှုဆက်ဆံတာမျိုးကတော့ဒါမလျော်ကမှုလို့ဖြစ်တယ်လေ
။ဒါပေမဲ့လည်းသူရဥရွှေမန်းနဲ့ဆက်နွယ်သူတွေအပေါ်မှာအေးအေးယူမှုတွေစတင်လာတဲ့သဘောဖြစ်တယ်လို့ဒီလိုအတန်နဲ့လုပ်ငန်းတွေကိုမြန်မာနိုင်ငံမှာတရားဝင်ထုတ်လွှင့်ခွင့်ရအောင်ဘလို့လုံးပိုင်ခွင့်အာဏာတွေနဲ့စွန့်ဆောင်ခဲ့ကြတယ်လေဆိုတာကလည်းမေးခွန်းထုတ်စရာဖြစ်ပါတယ်လို့ဦးကျော်မင်းဆွေကတုံ့တက်ပါတယ
်။တခုရှိတာကအဲ့ဒီခါလေးကသူတို့ license ဘလို့ပေးထားလဲဆိုတဲ့ဟာကပြန်ကြည့်ရမှာပေါ့နော်။အဲ့တော့ဒီတကယ်တမ်းပုံမှန်လေးလေးပြောကြတာရှိရှိအခုရနေတဲ့ FM license တွေအားလုံးကခိုးနေကြည့်ရတယ်။အဲ့တော့ခိုးနေပြီဆိုတာကဒီအစိုးရနဲ့ပြန်ကြားရေးနဲ့နှိစက်တဲ့သူတွေကြည့်မရတာ။မနည်းဆက်တဲ့သူတွေမရခဲ့ဘူးလေဒီကောင်ကလည်းသူတို့စိတ်ချတယ်လို့ဆားတဲ့သူတွေပဲပေးထားတာအခုသူတို့ချင်းချင်းပြဿနာဖြစ်မှဒီကိစ္စဒီလိုလောက်တာဆိုတော့ဒီစကလုံးအတုံးလုံးကတော့သူတို့ချင်းချင်းကပူပြီမထင်လေတကယ်တမ်းပြောရလို့ရှိရင်တော့ပမာပြီမှာလူတိုင်းအတွက်ဥပဒေတစ်ခုသတ်မှတ်ပြီးတော့အဲ့ဥပဒေနဲ့အရင်ရှောက်ထားရယူတဲ့ပုံစံမျိုးမဟုတ်ခဲနဲ့အခွင့်အရေးအနေနဲ့ရထားကြတာလေအခု SME ကအဲ့ဒါတပိုင်းပေါ့နော်အခုဖြစ်နေတဲ့ကိစ္စကတော့ဥရှိမားနဲ့ဆက်ပြီးဒီလိုလောက်တာကတပိုင်းဖြစ်သွားတာပေါ့နော်ဒါပေမဲ့မီဒီယာတစ်ခုကိုဒီလိုလောက်တာတော့လုံးဝလက်ခံနိုင်ရမှာ
အခုလိုပြည်ခိုင်ဖြိုးပါတီရဲ့ဥက္ကဋ္ဌယာရုကနေသူရဦးရွှေမန်းကိုယာရုကနားလိုက်တယ်လို့ရှေ့နိုင်ငံရေးအလားအလာကလည်းမရေမရာဖြစ်နေချိန်မှာအရေးယူမှုတွေဇက်တိုက်ရှိလာနိုင်တယ်လို့ခန့်မှန်းနေကြချိန်မှာပဲအခုလိုသူနဲ့ဆက်နွယ်သူတွေကိုအပြတ်ချင်းမုံးမဲ့သဘောလှုပ်ဆောင်လာတာကတော့မြန်မာနိုင်ငံမှာအာဏာရှင်စနစ်အမြင့်မပြတ်သေးတာကိုပြသရာရောက်တယ်လို့လည်းသတင်းအေဒီတာချုပ်ဦးကျော်မင်းဆွေကရှုမြင်ပါတယ
်။ဟိုအရင်တုန်းကတည်းကအာဏာရှင်စနစ်မှာပဲဖြစ်ဖြစ်ဗြိတိသစ်စနစ်မှာပဲဖြစ်ဖြစ်သမားပြည်ထုံးစံလို့ပြောရမှာပေါ့နော်။စီးပွားခုစီးမုံးမဲ့ချက်ရှင်းလို့ရှိတယ်။တချို့မှပြန်လက်စားချင်မှဆိုလို့လက်စားချင်နိုင်မဲ့နီလန်းမှန်သမျှကိုသူကရှင်းတဲ့သဘောတစ်ခုရှိတာသဘောတွေကမီဒီယာပဲဖြစ်ဖြစ်ပါပဲဖြစ်ဖြစ်ပို့ပကတော့အမီကိုကင်းနေယူသားဖြောက်မှတ်တဲ့လုပ်ငန်းတစ်ခုဖြစ်နေလို့ရှိပြီရှိတယ်ဒါပြဿနာမရှိပါဘူးဒါတချို့မှဥပဒေကြောင့်ရပြန်လို့ဆိုင်လို့ရအောင်ပါပေါ့နော် ကိုကိုနိုင်ကအခွင့်အူခံထားတယ်ဝင်ငွေရလမ်းမပေါ်ပြဆိုင်နဲ့ဝင်ငွေတွေနဲ့လုပ်ငန်းထူထောင်ထားတယ်ဆိုရင်တော့နောက်မှာတော့သူ့တွေဆိုတာပြောရိုးလို့တုံးနေတယ်ဖြစ်မှာတော့အချိန်ကြီးအရေးယူခံနိုင်ရတာပေါ့နော်ဒါမျိုးတွေနောက်ဆက်တွဲတခြားသောချိန်ဆက်နေတဲ့မီဒီယာတွေလည်းလာကောင်းလာနိုင်တာကိုယ့်ဘက်ကခရီးကတ်ချက်ထားလို့ရှိရောပြဿနာရှိတယ်
အခုလက်ရှိအနေအထားအထိကတော့ Cherry FM အနေနဲ့အတန်လွင့်အစီအစဉ်တွေကိုထုတ်လွှင့်နေစေဖြစ်ပေမဲ့လို့အတန်လွင့်မှုတွေကသူရဥရွှေမန်းကိုဥက္ကဋ္ဌရာထူးကရက်ဆိုင်ခြင်းကနေစလို့ရက်ဆိုင်သွားခဲ့တာဖြစ်ပါတယ် Cherry FM အတန်လွင့်ဌာန18ခုရှိတဲ့အနက်16ခုကတော့အတန်လွင့်ထုတ်လွှင့်မှုရက်ဆိုင်သွားခြင်းဖြစ်ပါတယ်ဒီအချိန်ဟာပြည်ကြားရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်နဲ့ Cherry FM အတန်လွင့်လုပ်ငန်းစတင်ခဲ့တာဒီကနေ့ဆိုရင်တော့6နှစ်တင်းတင်းပြည့်ချိန်လည်းဖြစ်ပါတယ်ရှင်
မဆုမွန်တင်ပြပေးခဲ့ရပါရှင်။ချိန်ထဲမှာပဲ Cherry FM နဲ့ပြန်ကြားရေးဝန်ကြီးဌာနတို့ရဲ့အတန်လွင့်လုပ်ငန်းထုတ်လွှင့်ခွင့်6နှစ်ပြည့်တက်တန်းစာချုပ်ကုန်ဆုံးစဉ်လည်းဖြစ်ပါရဲ့ရှင်။